တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ရကြောင်းကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မြို့ဝင်ထွက်နေအသွားအလာတွေကိုကန့်သတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါကယောဂါတကြောပြန်ကူးစက်ပြန့်နှံ့လာမှဆိုရင်ဒါကြောင့်ရွှေလီမြို့အာနာပိုင်ကြီးကတမျိုးလုံးအသွားလာအဝင်ထွက်တွေကိုပိတ်ဆို့လိုက်တယ်လို့မြို့ကန်တွေကလည်း virus ပိုးရှိမရှိစစ်ဆေးမှုတွေကိုလည်းလုံးဝအကြောင်းမြို့တော်ဝန်ရှိသေးပင်ကမနေ့ကပဲကြေညာလိုက်တာဖြစ်ပါတယ်။ယောဂါပိုးစစ်ဆေးရဲ့ဇယိတ်ကိုအစိုးရကအကုန်ကျခံမှာဖြစ်တယ်လို့မြို့ဝင်ထွက်ကလည်းအ ਨੇ ဆုံးသတင်းတစ်ပတ်ကြာကန့်သတ်ထားမှာဖြစ်ကြောင်းလည်းမြို့တော်ဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့ကအခြေအနေကိုတော့ပြည်နယ်အစိုးရကတရားဝင်အသိပေးအကြောင်းကြားထားကြောင်းယူနန်ပြည်နယ်ကုမင်းမြို့ကမြန်မာကောင်စစ်ဝင်ချုပ်ဦးထွန်းအောင်ကျော်က VOA ကိုပြောပါတယ်
။ကျွန်တော်တို့ဒီလေအခုယူနန်ပြည်နယ်အစိုးရကတရားဝင်အကြောင်းကြားတာပေးပို့လာပါတယ်။လက်ရှိရွှေလီမြို့ကတော့လော့ခ်ဒေါင်းချထားတယ်ပေါ့။ပြီးရင်ကျွန်တော်တို့ရွှေလီမှာရှိတဲ့တရုတ်နိုင်ငံသားတွေမကြဘူး။မြန်မာနိုင်ငံသားပါဝင်နေကြတာအလုံးကို test ပြန်လုပ်ပါမယ်။အဲဒီမှာလည်းအလုံးပူပေါင်းဆောင်ရွက်ပေးဖို့လေကြိုကြားထားတာရှိပါတယ်မြန်မာနိုင်ငံဘက်ကအခုယာယီပေါ့နော်ကပ်ပြားတွေနဲ့ဝင်တဲ့ဟာကိုလည်းသူတို့ခဏရက်ထားမယ်ဆိုတာလည်းကျွန်တော်တို့ဒီအကြောင်းကြားတဲ့ကျွန်တော်နိုင်ငံရေးဝန်ဌာနကဒီနေ့ပဲသတင်းပို့ထားပြီးဖြစ်ပါတယ
်အရေးပေါ်အတွက်လူနာလွတ်နေရဲ့ရွှေလီစေးရုံကိုသုံးပြီးဒီစေးရုံမှာကရင်400နေရာချလို့ရကြောင်းနဲ့မနေ့ကညာတွင်ချင်းပဲကျမ်းမာရေးဝန်ထမ်း200ကိုလွှတ်ထားရလို့ယူနန်အစိုးရကထုတ်ပြန်ပါတယ်အသွာအလာပိတ်ဆို့မှုကယောဂစစ်ဆေးမှုရလဒ်တွေပေါ်မူတည်လိမ့်မယ်လို့ဆိုပါတယ်။ယူနန်အစိုးရရဲ့အရေးပေါ်ထိန်းချုပ်မှုတွေကမြန်မာရွှေပြောင်းလုပ်သားတွေနဲ့နှစ်နိုင်ငံကုန်စည်စစ်ဆေးမှုပေါ်တက်ရောက်မှုရှိခဲ့ပါတယ်။မြန်မာပြည်ထဲဝင်ပြီးရဲ့တရုတ်နိုင်ငံသားဘယ်သူမှဆို14ရက်စောင့်ကြည့်ခံရမယ်လို့သတိပေးထားပါတယ်။ဒါကြောင့်လည်းတချင်းပြည်နယ်ကမ်ပိုက်ကြီးနေဆက်ကနေမြန်မာရဲ့နေတိုင်းဝင်ထွက်နေရဲ့တရှုမပြောချံကတရုတ်ကုန်ကအစီး200လောက်ဟာဒီကနေ့မဝင်တော့ပဲလန်တဝက်ကနေတရုတ်ပြည်ထဲလှည့်ပြန်ခဲ့ပါတယ်။ဒါကတရုတ်အစိုးရရဲ့အရေးပေါ်အမိန့်ကြောင့်ဖြစ်နိုင်ကြောင်းကမ်ပိုက်ကြီးကာကြီးများအပင်ဥက္ကဋ္ဌဒေါ်တူးက VOA ကိုပြောပါတယ်
။သူတို့ကားတွေအစီးအနေရတော့အဝင်ထွက်ခွင့်ရှိကြတာလေ။ပြန်ခောက်သွားတယ်၊ပြုတ်ပြီးတော့ပြန်ခောက်သွားတာ။တော်ပါဒီတဲ့ဝင်ပြီးတော့ဘာဖြစ်လဲ냐ဖြစ်တယ်။ဘာညာလေးရှိလို့သူတို့ပြန်လဲတာ။မင်းကြီးမလဲဘူးသူတို့ကအားလုံးပါဒီတဲ့ပြုတ်ပြီးတော့ပြန်ဝင်ခွင့်မရမှာမလို့လားသူတို့ပြန်လဲတာ
။ရှမ်းမြောက်မူဆယ်နေဆက်ကုံသွေးကြီးကိတ်မှာတော့မြန်မာနိုင်ငံတွင်ကိုဗစ်အစတွေ့ရဲ့မလကုံလောက်ကစလို့တရုတ်ဘက်ကလူဝင်အထွက်ကိုပိတ်ထားပြီးကုန်ကားတွေကိုပဲလူသားတို့စနစ်နဲ့ဝင်ခွင့်ပေးထားပါတယ်။အခုတော့ကုန်စည်စစ်ဆေးမှုအပေါ်ဘယ်လိုတွေကန့်တက်လာမလဲဆိုတာစောင့်ကြည့်နေကြောင်းမူဆယ်တပိဝက်လံကုန်စည်တိုင်းဒုဥက္ကဋ္ဌစိုင်းထင်မောင်က VOA ကိုပြောပါတယ်။
ဒီတော့ကောင်းကလာဆုံးမှာတော့သွားလာခဲ့တာနဲ့နည်းနည်းတော့တရားမှုရှိ။ဘာမှအားလုံးပိတ်မှာမပိတ်ဘူးလားဆိုတာလည်းစောင့်ကြည့်နေအော်လူဝင်ထွက်ဆိုတာလည်းတော့ကန့်တက်ပြီးတာအခုလို့ကိုဖြစ်တာတော့ဆယ်လီမြို့တဲကိုတရုတ်ပြည်တော်မှာပြည်နိုင်ငံသားတွေတော့ဝင်ထွက်လို့မရတော့ဘူ
းမြန်မာတွေရှိရစိတ်ယုံတချို့ကိုလည်းပိတ်ဖို့ပြင်ဆင်နေပြီးတချို့စိတ်ယုံတွေဟာကယောဂါစဖြစ်ကလေးကလုပ်ငန်းကျသွားလို့မြန်မာလူသားတွေဟာဇူလိုင်လကလေးကစလို့လာတာတွေနေရကြသေးဘူးလို့ဆိုပါတယ်စိတ်ယုံတွေမှာလည်းစွတ်စွတ်မှုတွေလုပ်နေပြီးတရားဝင်အလို့လောက်ကန်ဝင်အထောက်အထားမရှိရဲ့တောင်းတဲ့ချီရဲ့အလို့သမားတွေကတော့မြန်မာပြည်ပြန်လာရမှာပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြီးထွားလာရကတရုတ်နိုင်ငံအပါအဝင်အိမ်ကြီးချင်းနိုင်ငံတချို့ကနေဆက်ဒေသတွေမှာကျန်းမာရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်ဆစ်ဆင်းနေပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အာဂလဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ကြရရဆိုရင်ကိုဗစ်ရောဂါကြောင့်သေဆုံးသူ32ယောက်အပါအဝင်ရောဂါကူးစက်သူ3000ကျော်ရှိကြောင်းအတည်ပြုထားပါတယ်။ကျွန်တော်ကတော့ဇော်သက်ပါ။ရန်ကုန်ကနေပြည်ပို့ထားတာပါ။